ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအဝေးခန်းစားနဲ့ပတ်သက်လို့ဒီနေ့လွှတ်တော်အတွင်းမှာအပြင်းထန်ဆွေးနွေးခဲ့ကြပြီးတော့အတိုက်ခံပါတီတွေဘက်ကတော့ဒီပူးပေါင်းကော်မတီလှုပ်ဆောင်မှုဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးတော့ကန့်ကွက်ခဲ့ကြပါတယ်။တိုင်းသားတချို့ကတော့ဒါဟာအနာရပါတီနဲ့တက်မတော်ကြားကနိုင်ငံရေးကစားကွက်လို့ယူဆပုံရပါတယ်။ဒီနေ့လွှတ်တော်ဆွေးနွေးချက်တွေနဲ့ပတ်သက်လို့တော့မမေခါကစူးစီးတင်ပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီပူးပေါင်းကော်မတီရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးထောက်ခံမှုတွေရောကန့်ကွက်မှုတွေပါရှိနေတာပါ။တိုင်းရင်းသားတွေဘက်ကတော့တိုင်းရင်းသားတွေရဲ့ရပိုင်권ခန်းစားခွင့်တွေအတွက်အာဏာရ NLD ပါတီဘက်ကကိုတက်မတော်ဘက်ကပါစဉ်းစားပေးဖို့လိုအပ်တယ်လို့ထောက်ပြကြတာတွေရှိပါတယ်။ပူတွဲအစီရင်ခန်းစားအစိုးပြုချက်တွေအပေါ်မှာဆိုရင်လေတိုင်းရင်းသားပါတီရဲ့ပြင်ဆင်ရေးအစိုးပြုချက်ကပိုများပါတယ်။ဒါပေမဲ့လေဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးကစားကွက်လားဆိုပြီးတိုင်းရင်းသားတွေဘက်ကတန်တရားရှိနေတာတွေလည်းတွေ့ရပါတယ်။ရခိုင်မျိုးသားပါတီကဥဖေတန်းကတော့စစ်မင်းဖက်ဒရယ်စနစ်ကိုတွားနိုင်ဖို့လိုအပ်နေပြီလို့ထောက်ပြလာခဲ့တယ်လို့နိုင်ငံရေးကစားကော့တွေထပ်မကစားကြဖို့လက်ရှိအာဏာရပါတီကိုရောတက်မတော်ကိုပါတောင်းဆိုသွားခဲ့ပါတယ်
။တွေးချောင်းစီးတဲ့စစ်ပွဲတွေကိုရပ်ပြီးငင်းချားနဲ့ပြည်တော်စုကြီးကိုတိဆောက်ရှင်နေဆိုရင်ပြည်နယ်များကိုမဖြစ်စလောက်လုတ်ပိုင်ခွင့်တွေပေးထားပြီးတော့လက်ရှိဖွဲ့စည်းပုံအုပ်ချုပ်ပုံနဲ့ဆက်သွားလို့မရပါဘူး။ဖက်ဒရယ်တွေကိုရဲရဲဝံ့ဝံ့ဖွင့်ပေးဖို့လိုပါတယ်။ကျွန်တော်အခုမြင်တွေ့ရတာကလွှတ်တော်ထဲမှာဆွေးနွေးမှုတွေတော့မဆက်ရသေးဘူး။အပြင်မှာအစိမ်းရောင်အနီရောင်အုပ်စုတွေကလမ်းပေါ်မှာပွဲဆူနေကြပါပြီ။ပြည်သူသဘောထားဆိုတာနဲ့ပါတီအဖွဲ့အစည်းတွေရဲ့မဲဆွယ်မှုပုံရိပ်တွေနဲ့ပိုးပြီးတော့တူနေပါလေ။လွှတ်တော်ကိုနိုင်ငံရေးစင်မြင့်မဲဆွယ်စင်မြင့်အဖြစ်အသုံးမချမိကြဖို့အားလုံးကိုတပိပေးတိုက်တွန်းနေကိုလျှောက်ရပါတယ်ခင်ဗျာ
။အဖွဲ့ဝင်45ဦးပါဝင်တဲ့ပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဆိုတဲ့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်တော်စုလွှတ်တော်ကိုပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့တာပါ။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ခံယူထားကြောင်းနဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူးပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါရစေ။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတောင်းအေးကတော့ပြင်ဆင်ရေးပူးပေါင်းကော်မတီလှုပ်ဆောင်မှုတွေဟာဖွဲ့စည်းပုံပါပေါ်ပြပြထန်းချက်တွေနဲ့ကိုက်ညီမှုမရှိသလိုဒုတော်ဝင်အရေးသုံးပါးကိုလိုက်နာဖို့တတိပေးပြောဆိုသွားခဲ့ပါတယ
်ခွင့်ပြုမယ်ဆိုရင်ဒီအစင်ခန်းသာမှာပါတဲ့3965ချက်ကိုကြောင်းကျိုးပေါ်ပြချက်နဲ့တကွတန်တိုင်နိုင်ငံကပြည်သူတွေကိုချပြပေးဖို့တောင်းဆိုပါတယ်ဥပဒေနဲ့မညီတဲ့ပူးပေါင်းကော်မတီရဲ့အစင်ခန်းသာကိုပယ်ဖျက်ပေးပါရန်ပြင်ဆင်လိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြထန်းချက်တရက်ရက်ကိုဒုတော်ဝင်အရေးသုံးပါးဥထိပ်ထားလျက်ဥပဒေနဲ့အညီကျွန်တော်တို့တွေအားလုံးဝိုင်းဝန်းပြင်ဆင်နိုင်ရေးညှိနှိုင်းဆောင်ရွက်ပေးကြပါလို့လေးစားစွာတိုက်တွန်းညှိကုတ်ချော့ပါရခင်ဗျာ
လွှတ်တော်တွင်မှဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခြေအတင်ဆွေးနွေးနေချိန်မှာပဲလွှတ်တော်ပြင်ပမှာတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြတ်ကျဲကြောင်း90ရွေးကောက်ပွဲအနိုင်ရအမတ်အချို့ဦးဆောင်တဲ့ညီညွတ်သောမျိုးသားဒီမိုကရေစီအဖွဲ့ကတရားလွှတ်တော်ချုပ်ကိုစာကြွန်လွှာတင်ခဲ့တဲ့အပေါ်တရားလွှတ်တော်ချုပ်ကလည်းဒါကိုကြားနာစစ်ဆေးဖို့လက်ခံထားပါတယ်ဒီလိုတင်ပြတာနဲ့ပတ်သက်လို့ညီညွတ်တော်အမျိုးသားဒီမိုကရေစီအဖွဲ့ကဦးဒေးဗစ်လာမြင်က
ဒီကနေ့ဒီချိန်မှာဒီကကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံတဲ့ဘယ်လိုမှဟာဟိုမရှိဘူးဆိုတဲ့ဥပဒေပြကျွန်တော်တို့ဒီနိုင်ငံရဲ့တိုးတက်ခွင့်ပြုမှုကိုအခုငင်းငင်းနဲ့ပတ်သက်တဲ့ကိစ္စဆက်ကြရမယ်ပတ်သက်လို့အနာဒါနောက်ချက်ဖြစ်နေအဒီလိုဥပဒေကကျွန်တော်မလွဲမသူပြင်ပြမယ်ပြဆိုရတယ်ပြင်လို့မရရင်လည်းကျွန်တော်အပြည့်ရမှာပဲဒါကိုပြင်လို့မရပြင်နေပြင်ရှင်းတဲ့ကိစ္စမှာအပြည့်ရှင်းတဲ့ကိစ္စရောကျွန်တော်ဖြတ်ပြန်တဲ့ပြောနေတာဟာကျွန်တော်နိုင်ငံရည်ရွယ်တိုးတက်ခွင့်ပြုမှုနိုင်ငံရဲ့ကျွန်တော်တို့အရေးကိုသွားဖို့တဲ့ကိုဟာကျွန်တော်အနာဒါလို့ရတယ်ဗျာ
လွတ်တော်ရင်းမှာတော့တင်သွင်းထားတဲ့ပူးတွဲကော်မတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးပြုချက်အစီရင်ခံစာပေါ်လွတ်တော်ရင်းအကျိတ်အနယ်ဆွေးနွေးမှုတွေရှိနေတာကြောင့်နောက်ဆုံးမှာမဲခွဲဆုံးဖြတ်မဲ့အလားအလာရှိနေတယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကယူဆထားကြပါတယ်။အစိုးပြုချက်တွေကိုမဲခွဲလက်ခံတာမဟုတ်ဘဲအစီရင်ခံစာတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့လက်ခံတဲ့သဘောလို့ပြောပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကိုဘလို့အကောင့်ထည့်ဖို့မလဲ။ဖွဲ့စည်းပုံပြင်ဆင်ရေးဒီအစိုးပြုချက်တွေကိုဘလို့စူးစီးပြီးဘလို့မူကြမ်းဆွဲမလဲဆိုတဲ့အသေးစိတ်တွေအပေါ်မှာဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဖြူရီသတင်းတော့မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။